ပါလက်စစ်ဒေသဖွဲ့ဟာမတ်စ်နဲ့ပြည်ခန့်ရဲဆဲကဲပေါ်ကန့်ကွက်တဲ့အနေနဲ့တုတ်ခတ်လိုက်တဲ့အကြောင်းဣဇီကာဝဲဝန်ကြီးအက်ဖက်တိုလက်ဗာမင်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီချင်းနိုင်ငံကကြောင်းဝင်စစ်ဆန်မှုရဂါဇာဒေသမှာအုပ်ချုပ်နေတဲ့ဟာမတ်စ်ဖွဲ့နဲ့ပြည်ခန့်ရဲဆဲကဲပေါ်ဆက်ကျင်ဝေဖန်နေကြပြီးစစ်သွေးကြွကိုဣဇီတပ်ဖွဲ့နဲ့ပုံမှန်ပြင်းပြင်းထန်ထန်တုတ်ပြန်မှုလိုလားနေတဲ့အစိုးရဖွဲ့ဝင်တွေထဲမှာကာဝဲဝန်ကြီးတွေတူဦးပါဝင်ဖြစ်ပါတယ်သဘောတူညီချက်ဟာအကျဉ်းဖက်ဝါဒကိုအညက်ခံရရောက်တဲ့လူရဖြစ်ကြောင်းပြောဆိုခဲ့တာပါအမျိုးချုပ်ကချင်နေတင်ညာဦးကတော့ဒီနေ့စောရွယ်ပဲသဘောတူညီချက်ပေါ်ကာဝယ်ပြောဆိုသွားပါတယ်။ဂျန်လူဘက်ကအပြစ်ခက်ရဲဆဲကိုတောင်းပန်ခဲ့တာဖြစ်ပြီးဘာကြောင့်လုပ်ရလဲဆိုတာကိုသူတည်ဆုံဖြစ်တဲ့အကြောင်းလဲအစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။ဒါကဒီသားမှာရှိတဲ့ဟာမတ်စ်သွေးကြွရဲ့ဘက်ကရော့ကက်ဒုံးနဲ့မော်တာအလုံးပေါင်း460လောက်အစ္စရေးနိုင်ငံနဲ့ပြစ်ခတ်ခဲ့ရတာအစ္စရေးဘက်ကလည်းဂါဇာမှာရှိတဲ့ပြစ်မှတ်160ကိုဒီကြောင်းကနေလက်တော့ပြန်တက်ခဲ့ရတာတင်းမာမှုကြီးထွားခဲ့တာပါ။